ြီးခဲ့တဲ့သတင်းပတ်ကတက်ကစ်ပြည်နယ်ဒါလက်စ်မြို့မှာချောင်းမြောင်းပစ်ခတ်ခံခဲ့ရတဲ့ရဲအယားရှိ၅ဦးတို့အတွက်ကျင်းပတဲ့အောက်မေ့ပွဲဝတ်ပြုဆုတောင်းပွဲကိုအမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်အင်္ဂါနေ့ကတက်ရောက်ဂုဏ်ပြုခဲ့ပါတယ်။တာဆုံးခဲ့တဲ့သူတွေအတွက်ရည်စူးကျင်းပတဲ့အဲ့ဒီဆုတောင်းပွဲအခမ်းအနားကိုနိုင်ငံရေးသမားတွေရဲအမှုတန်းတွေအပြင်အမေရိကန်သမ္မတဟောင်းတအူးလည်းတက်ရောက်ခဲ့တာပါ။ VOA သတင်းတော့အမန်ဒါစကော့သတင်းပေးပို့ထားတာကိုဒေါ်လာလတန်းကဆက်ပြီးတင်ပြမှာပါရှင်။
မချာဒီနီကလူဝီဇီယားနားနဲ့မင်းနီဆိုတာပြည်နယ်တွေမှာလူမဲနှစ်ဦးကိုလူပြူရဲတွေကပြစ်ဒဏ်ခဲ့တဲ့ဖြစ်ရပ်တစ်ခုနဲ့ပတ်သက်လို့ဒေါသထွက်ခဲ့တဲ့လူမဲစစ်မှုတဟောင်းတူကပြီးခဲ့တဲ့သတင်းပတ်ကဒါလတ်စ်မြို့မှာလူပြူရဲရာရှိ၅ဦးကိုချောင်းမြောင်းပြစ်ဒဏ်ခဲ့တဲ့အတွက်အမေရိကန်နိုင်ငံတစ်ဖက်မှာတရားဥပဒေထိန်းသိမ်းတဲ့ရဲတွေကြားလူပြူရေးခွဲခြားတဲ့စိတ်ဓာတ်ရှိတဲ့အကြောင်းအခြေတည်အငင်းပွားမှုတွေတိုးလာခဲ့တာဖြစ်ပါတယ်ခုလိုချောင်းမြောင်းပစ်တက်ခံခဲ့ရတဲ့ရဲရာရှိ၅ဦးတို့တွေဒါလက်စ်မှာအင်္ဂါနေ့ကရည်စူးကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာသမ္မတအိုဘားမားကမိကွန်းပြောကြားရမှာနိုင်ငံတော်လူတွေအနေနဲ့စိတ်ဝေဒနာခံစားနေကြရတယ်ဒီစိတ်ဝေဒနာခံစားမှုကနေခံနိုင်ရည်ရှိတဲ့စိတ်ဓာတ်ပေါက်ဖွားလာစေမှာဖြစ်တယ်လို့တက်ရောက်လာတဲ့ပူဆွေးတော့ကရောက်နေကြသူတွေကိုပြောကြရင်ကြာဆုံးခဲ့တဲ့ရဲရရှိ၅ဦးတို့ကိုဂုဏ်ပြုခဲ့ပါတယ
် Like police officers across the country these men and their families shared a commitment
နိုင်ငံတော်မှာရှိတဲ့တခြားရဲရရှိတွေနဲ့ထပ်တူပါပဲကြာဆုံးခဲ့ကြတဲ့ဒီအမျိုးသားတွေနဲ့သူတို့ရဲ့မိသားစုတွေဟာနိုင်ငံအကျိုးတည်ဖို့ရေးအတွက်တန်ဓေတံခိုင်မာမှုကိုမျှဝေခံစားကြတာဖြစ်ပါတယ
်ဒါအပြင်သမရကသူ့ရဲ့မိကွန်းမှာအမေရိကန်နိုင်ငံနေနဲ့တွေးကွဲနေတဲ့ဆိုတဲ့အမြင်ခံရတာမျိုးကိုလည်းသူ့အရင်းနဲ့လက်မခံကြောင်းပြောခဲ့ပါလေ
But Dallas I'm here to say we must reject such despair. I'm here to insist that we are not as divided as we seem. And I know that because I know America. I know how far we've come against impossible odds.
ဒါလက်မြို့ကနေကိုကျွန်တော်ပြောလိုတာကအခုလိုခံစားနေရတဲ့စိတ်ဓာတ်ကြစရာအခြေအနေအတွက်လက်မြောက်အရှုံးမပေးပါနဲ့လူတွေထင်နေသလောက်ကျွန်တော်တို့တွေတွေးမကွဲကြဘူးဆိုတာကိုအလေးနဲ့ပြောဖို့ကျွန်တော်ဒီကိုရောက်လာတာလည်းဖြစ်ပါတယ်ဒီလိုပြောနိုင်တာကလည်းအမေရိကန်ပြည်ထောင်စုအကြောင်းကျွန်တော်ကောင်းကောင်းကြီးနားလည်ထားလို့ပါလုံးဝမကျော်လွန်နိုင်ဘူးလို့ယူဆခဲ့တဲ့အခက်အခဲတွေကိုအတိတ်ကကျော်လွန်နိုင်ခဲ့လို့ကျွန်တော်တို့နိုင်ငံအခုလိုခီးပေါက်နိုင်ခဲ့တာဖြစ်တယ်ဆိုတာကိုလည်းကျွန်တော်သိထားလို့ပါ
အမေဘွေဝပြုစူတောင်းပွဲအခမ်းအနားကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်တက်ဆစ်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့ချိန်ကတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်သမ္မတဟောင်းဂျော့ချ်ဘီဘွတ်လည်းတက်ရောက်ခဲ့ပါတယ်။နိုင်ငံနေနဲ့စိတ်တော့ကရောက်နေတယ်။ဝန်내ပူဆွေးနေကြတယ်ဆိုတာမှန်ပေမဲ့အစီအမဲတော့ဒီနိုင်ငံသားတွေဖြစ်ကြတဲ့အတွက်ကျေးဇူးတင်ကြတာဖြစ်တယ်လို့မစ္စတာဘွတ်ကပြောပါတယ်
။ At our best we know we have one country.One future, one destiny. We do not want the unity of grief, nor we want the unity of fear.
ကျွန်တော်တို့ဟာတနိုင်ငံနဲ့အနာဂတ်လည်းဒူကန်ကျမလည်းတခုတည်းရှိရတဲ့ဆိုတာကိုကျွန်တော်တို့အားလုံးနားလည်သဘောပေါက်ထားကြတာဖြစ်ပါတယ်။ပူဆွေးတော့ကရောက်မှုတွေဆုံစည်းရမဖြစ်စေခြင်းတို့အကြောက်တရားစူးစီးရနေရာလည်းမဖြစ်စေခြင်းကြပါဘူး။ကျွန်တော်တို့အနေနဲ့မျှော်လင့်ချက်မေတ္တာကရုဏာနဲ့မြင့်မားတဲ့ရည်မှန်းချက်ပေါင်းစုံရနိုင်ငံဖြစ်စေခြင်းကြတာဖြစ်ပါတယ်။
ဒါလက်စ်ပြည်ရဲ့ Modern Medicine Symphony အဆောက်အဦမှာကျင်းပခဲ့တဲ့လူစီကားလာပြီးဝင်းနေပွေရာကောင်းထားတဲ့အောင်မေပွေဝပြုဆူတောင်းပွဲအခမ်းအနားမှာကြာဆုံးခဲ့ကြတဲ့ရဲရာရှိတဦးချင်းစီအတွက်ယူဆပြီးလွတ်နေတဲ့ခုံ၅ခုကိုထားခဲ့တာကိုလည်းမြင်တွေ့ခဲ့ရပါတယ်ရှင်။